မြန်မာနိုင်ငံမှာချင်းကြခံနေတဲ့ Writers သတင်းတော်နှစ်ဦးလူငင်းချမ်းသာကွင်းနဲ့လွှတ်ပေးဖို့ပြောင်းလဲချက်တွေဆက်ပြီးတော့ရှိနေသေးတဲ့အကြောင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့တီးသန့်စကားပြောခွင့်ရပြီးနောက်ပိုင်း Writer သတင်းဌာနရဲ့ Editor ချုပ်က CNN သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းမှာပြောခဲ့ပါတယ်ထောင်နဲ့ခုနှစ်စီချမှတ်ခံထားရတဲ့ Writer သတင်းတော်နှစ်ဦးရဲ့အယူခံရှောက်ထားချက်ကိုရန်ကုန်တိုင်းတရားရုံးချုပ်ကလည်းအင်္ဂါနေ့တုန်းကလက်ခံထားပြီးဖြစ်ပါတယ်ဒီအကြောင်းပြည်စုံကိုမိုင်းအင်ဂျင်နိုင်ဆက်ပြီးတော့ပြောပြပါလိမ့်မယ်ခင်ဗျာ
ရိုက်တာသတင်းဌာနဥက္ကဋ္ဌလည်းဖြစ်အက်ဒီတာချုပ်လည်းဖြစ်တဲ့စတီဖင်အက်လာနဲ့ CNN သတင်းဌာနကခရစ်စတန်အမ်မန်ပေါ်တို့ဗုဒ္ဓဘုနေ့ကပြုလုပ်တဲ့မေးမြန်းခန်းမှာရိုက်တာသတင်းဌာနအနေနဲ့ဒေါအောင်ဆန်းစုကြည်နဲ့စကားပြောခွင့်ရခဲ့တဲ့ကိစ္စနဲ့ပတ်သက်လို့မေးမြန်းခဲ့ရမှာစတီဖင်အက်လာကအခုလိုဖြေဆိုသွားပါတယ်
Well, I don't really want to go into the private diplomatic conversations. We are still hopeful.
ဒီနေ့တည်တံ့ပြောဆိုတဲ့အချက်တွေကဘာတွေလဲဆိုတာကိုကျွန်တော်တို့ပြောပြလို့မရပါဘူး။ဒါပေမဲ့လူငင်းချမ်းသာခွင့်ပေးမယ်ဆိုတဲ့မျှော်လင့်ချက်တွေတော့ကျွန်တော်တို့ဆက်ပြီးတော့ရှိနေပါတယ်။ဒါကလည်းသူ့နိုင်ငံရဲ့အကျိုးစီးပွားကိစ္စဖြစ်ပါတယ်
။ပြီးခဲ့တဲ့သတင်းပတ်အတွင်း American ဒုသမ္မတ Mike Pence နဲ့ဒေါအောင်ဆန်းစုကြည်တို့စင်ကာပူမှာတွေ့ဆုံခဲ့ရမှာ Writer သတင်းတော်နှစ်ဦးလူငင်းချမ်းသာခွင့်နဲ့လွှတ်ပေးဖို့ American ဒုသမ္မတကတိုက်တွန်းခဲ့ပြီးတဲ့နောက်အခုလိုထူးခြားချက်အဖြစ်ရိုက်တာသတင်းဌာနနဲ့ဒေါန်ဆန်းစုကြည်တို့စကားပြောဖြစ်တဲ့အကြောင်းသိရှိခဲ့ကြတာဖြစ်ပါတယ်။ဒေါန်ဆန်းစုကြည်အစိုးရလုတ်ပိုင်ခွင့်နဲ့ရောက်လာပြီးဖြစ်တဲ့လူငင်းချမ်းသာခွင့်ကိုပေးလိုက်ခြင်းအပြင်ရိုက်တာသတင်းတောက်တွေအတွက်သာမကဒေါန်ဆန်းစုကြည်အတွက်ရောနိုင်ငံအတွက်ပါအကျိုးရှိမှာဖြစ်တယ်လို့စတီဖင်အက်လာကပြောပါတယ်။
What we really want to happen is for there to be a pardon which is really in the hands of Aung San Suu Kyi.
ကျွန်တော်တို့တကယ်ဖြစ်စေချင်တာကတော့ဒေါန်ဆန်းစုကြည်ရဲ့လက်ထက်မှာရှိနေတဲ့လူငင်းချမ်းသာခွင့်ကိုပေးဖို့ဖြစ်ပါတယ်။ဒီလူငင်းချမ်းသာခွင့်ကိုသူကချက်ချင်းပေးနိုင်တာပါ။ဖန်စီထိမ့်သိမ့်ခံထားရတာတနည်းနီးပါးရှိလာပြီဖြစ်တဲ့ Writer သတင်းတော်နှစ်ဦးကိုအ мян ဆုံးလွှတ်ပေးစေချင်ပါတယ်။သူတို့မှာအပြစ်လုံးဝမရှိပါဘူး။အမှုကိုတရားရုံးမှာကြားနာစစ်ဆေးနေစဉ်တစ်လျှောက်လုံးစောင့်ကြည့်လေ့လာခဲ့တဲ့သူတိုင်းသူတို့နှစ်ဦးဟာအာဏာပိုင်တွေဘက်ကအကွက်ဆင်ဖန်စီခံခဲ့ရတာပါ။သူတို့လုပ်ကိုသူတို့လုပ်တာပဲဖြစ်တယ်ဆိုတာအတိအမှတ်ပြုကြပါတယ်။
ပြည်ထောင်စုရှေ့နေများအသင်းနဲ့ဥပဒေအထောက်ကူပြုသူများအဖွဲ့ဥက္ကဋ္ဌရှေ့နေကြီးဦးကြီးမြင့်ကလည်းရိုက်တာသတင်းတောက်တွေနှစ်ဦးထောင်ချထားတဲ့ကိစ္စမှာသမ္မတကကြားဝင်ပြီးတော့လူငင်းချမ်းသာခွင့်အချိန်မရွေးပေးနိုင်ကြောင်း VOA ကိုခုလိုရှင်းပြပါဗျာ။
သမ္မတအချိန်မရွေးလူငင်းချမ်းသာခွင့်ပေးနိုင်မှာလေဗျာ။မိခင်တဲ့ပါလကတော့မြုံများတော့လည်းရှိပါတယ်။အများကြီးတဲ့ဥပဒေရှင်လက်ထက်မှာလွတ်ပစေပါလေဗျာ။အဲ့ဒီသမ္မတရဲ့အာဏာတရားစီရင်နေစေအမှုတွေတော့မပဲလွတ်ပြီလို့နောက်ကျသူတို့ပြန်ပရိအုပ်ရတယ်ဟာဒါကတော့အုပ်ချုပ်ရဝင်းဆက်ဖက်စလို့ဖြစ်နေပြီဆိုပြီးတော့ပြန်ပရိအုပ်ပါတယ်တော့တရားစီရင်နေစေအမှုမှာအပစီရက်ချပြီးတဲ့ဘယ်အမှုကိုမဆိုသမ္မတကအာဏာရှိပါတယ်ဗျာသူလုံးမျက်စုံပေးဖို့ရှိပါတယ်နော်ဒါကတော့အသိကြပါပဲ
ရိုက်တာသတင်းတော်နှစ်ဦးအကျဉ်းချခံရတဲ့ဖြစ်စဉ်ကိုကြည်ရင်လေရခိုင်ပြည်နယ်မှာအစုလိုက်ပြုံလိုက်တပ်ဖြတ်ခံခဲ့ရတဲ့မွတ်စလင်၁၀ဦးနဲ့ပတ်သက်တဲ့သတင်းကိုသူတို့နှစ်ဦးစုံစမ်းရေးသားခဲ့လို့ဖြစ်ပါတယ်။ဒီလူတွေအသက်မခံရခင်ဖမ်းဆီးထားတဲ့ဓာတ်ပုံတွေရောသူတို့ကိုဓာတ်နဲ့ခုတ်တနက်နဲ့ပစ်တက်ပြီးအစုလိုက်ပြုံလိုက်မြှုပ်နှံထားတဲ့အလောင်းတွေရဲ့ဓာတ်ပုံတွေကိုပါရိုက်တာသတင်းတော်တွေကရရှိခဲ့တာပါ။ဒီလိုအထောက်ထားဓာတ်ပုံတွေနဲ့သတင်းအချက်လက်တွေရရှိထားတဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးကိုမြမအာနာပိုင်တွေဘက်ကဖမ်းဆီးခဲ့ပြီးသတင်းမထုတ်ပြန်နိုင်အောင်တားဆီးဖို့ကြိုးစားခဲ့ပါတယ်။ဒါပေမဲ့ရိုက်တာသတင်းဌာနကရရှိတားပြီးသားအချက်လက်တွေကိုသတင်းဆောင်မှအဖြစ်ထုတ်ပြန်နိုင်ခဲ့ပါတယ်။ဒီလိုအချက်လက်တွေမှန်ကန်ကြောင်းသက်သေတွေကတော့ပြစ်မှုကျူးလွန်မှုမှာတာဝန်ရှိတဲ့လုံခြုံရေးနဲ့ရဲတပ်ဖွဲ့ဝင်တွေကိုမြန်မာစစ်တပ်နဲ့အစိုးရကိုယ်တိုင်ဖမ်းဆီးထောင်ချခဲ့တာဖြစ်ပါတယ်။ဒါကြောင့်အကျဉ်းချခံရတဲ့ရိုက်တာသတင်းတောက်နှစ်ဦးကိုလွှတ်ပေးခြင်းအပြင်ဒေါအောင်ဆန်းစုကြည်ရောသူအုပ်ချုပ်နေတဲ့မြန်မာနိုင်ငံအနေနဲ့ရောဒီမိုကရေစီစနစ်ကိုယုံကြည်လေးစားမှုရှိတယ်ဆိုတာပြသရာရောက်တယ်လို့လည်းစတီဖင်အက်လာက CNN နဲ့မေးမြန်းခဲ့မှာပြောသွားပါရရှင်။